Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် February 4ရက်တောက်ကြနေမနေ့ပဲအတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ32 49နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်တိုက်ရိုက်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးချော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့အတန်လွင့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်မြန်မာအနာသိစစ်ကောင်စီပေါ်ချမှတ်ထားတဲ့ဒဏ်ကရေးယူမှုတွေဟာမြန်မာနိုင်ငံကိုအပြောင်းအလဲဖြစ်စေနိုင်ဖို့မလုံလောက်သေးဘူးလို့ကြမ်းကျင်သူတွေကပြောဆိုလိုက်တဲ့သတင်းဒါအပြင်ယူကရိန်းဘက်ကစတင်တိုက်ခိုက်တဲ့ဆိုတာမျိုးဖန်တီးဖို့အတွက်ရုရှားကတိတ်တဆိတ်စီစဉ်နေတယ်ဆိုတဲ့သတင်းဒါအပြင်အမေရိကမှာကီလိုမီတာ3200လောက်ရှည်လျားတဲ့ဒေသတစ်လျှောက်မှာစောင်းရာသီမုန်တိုင်းတံကိုခံနေရတဲ့သတင်းစတဲ့သတင်းတွေကိုစလိုက်တင်ဆက်သွားပေးတော့ပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းဆောင်မတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
။ဟုတ်ဆီယိုမှာဆရာမရှိတာနောက်ဖြစ်ပြီးတဲ့သူဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဒီပြည်နယ်နဲ့ဒီမရှိတာတွေကဒီဇူလိုင်လတစ်လမှာတော်တော်လေးအခက်အခဲဖြစ်လာကြတယ်ပေါ့။
အနာသိပ္ပိတနှစ်အတွင်းမြန်မာနိုင်ငံမှာကိုဗစ်နဲ့ကျန်းမာရေးဆောင်ရှောက်မှုတွေအခြေအနေကိုတင်ပြတဲ့အခါမှာအပြည့်အစုံကိုနောက်တော့တဆင်ရပါမယ်။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ ICJ မှာဘသူတွေကိုစားပြုခွင့်ရမလဲ။ဘာတွေဖြစ်လာနိုင်မလဲ။စတဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့အပတ်ချင်းကဏ္ဍတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့စိတ်ဝင်စားစရာသတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြပါတော့မယ်ခင်ဗျာ။
ဒီရနေငယ်နောက်မြောက်ဘက်မှာအမေရိကန်ရဲ့ထူးစစ်စင်ရေးတစ်ခုအတွင်း IS Islam စစ်သွေးကြွအဖွဲ့ခေါင်းဆောင်တေဆုံသွားကြောင်းသမ္မတဂျိုးဘိုင်ဒန်အတည်ပြုပြောကြားလိုက်ပါတယ
် Last night operating on my orders the United States military forces successfully moved a major terrorist threat to the world the global leader of ISIS
ကဘာကြီးအတွက်အဓိကချင်းဖက်ချင်းချမှုတရက်ဖြစ်တဲ့ IS အဖွဲ့ခေါင်းဆောင်ကိုမနေ့ညကကျွန်တော်ညွှန်ကြားချက်ရအမေရိကန်တပ်ဖွဲ့တွေအောင်မြင်မြင်ရှင်းလင်းနိုင်ခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကျန်းမာရေးနေ့ကအင်ဂျီရောမှာပြောကြားသွားတာဖြစ်ပါတယ်။ IS ဖွဲ့ခေါင်းဆောင်ကိုရှင်းလင်းလိုက်တဲ့အတွက်အမေရိကန်တပ်သားမကမဟာမိတ်တွေနဲ့ကမ္ဘာကြီးအတွက်ပါပုံမလုံးညုံစေတယ်လို့လည်းပြောကြားခဲ့တာပါ။အမေရိကန်ထောက်လှမ်းရေးတွေလက်နက်ချီထောက်လှမ်းခဲ့ပြီးတဲ့နောက်ဆီးရီးယားနိုင်ငံအနောက်မြောက်ဘက်ဒေသကလူနေအဆောက်အဦတစ်ခုကိုအမေရိကန်တပ်တွေဝိုင်းရံစီးနှင်းချိန်မှာ IS ဖွဲ့ခေါင်းဆောင်အမီယာမိုဟာမက်ဆိုင်အပ်တဲ့ရော့ခ်မန်အယ်မော်လာအတိတ်ကဘုံခွဲခဲ့တာကြောင့်သူနဲ့သူ့မိသားစုပါတေဆုံးခဲ့တာဖြစ်ပါတယ်။အဲစကောင်းဆောင်တေဆုံးမှုကိုအမေရိကန်ဆွေရကတရားဝင်အတီမဖြူသေးခင်မှာပဲအီတလီပြည်နယ်အက်ဒမာမြို့မှာအမေရိကန်တပ်ဖွဲ့တွေချမ်းဖတ်မှုတံပြန်ချေမှုရေးစစ်စင်ရေးကြီးတစ်ခုစတင်နေကြောင်းလူမှုကွန်ရက်တွေမှာသတင်းတွေထွက်ခဲ့တာပါ။နိုင်နေချီကြာမြင့်ခဲ့တဲ့စစ်စင်ရေးအတွင်းရဲရင်တွေနဲ့အမေရိကန်တပ်ဖွဲ့တွေတုံးတက်အစာအုပ်ဘုံကိုဆင်းသက်တာအပြင်းထန်တိုက်ခိုက်မှုတွေမဖြစ်ခင်အစာအုပ်တွေကအရသားတွေထွက်ပေးကြဖို့အမေရိကန်တပ်တွေကအတန်ချက်ဆက်နဲ့အော်ရဲတတိပေးတာတွေ့ရတယ်လို့လည်းဆိုကြပါတယ်။သမ္မတဘိုင်ဒန်ကတော့စစ်စင်ရေးမှာအမေရိကန်တပ်တွေရဲရဲရင်ရင်ဆောင်ရွက်ခဲ့တဲ့အပေါ်ချီချူးပြောဆိုလိုက်တယ်လို့စစ်စင်ရေးပြီးအနေနဲ့ကင်းကင်းနဲ့ပြန်ရောက်လာခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ရုရှားပိုင်နယ်ထက်မှာယူကရိန်းကတက်ခဲ့တဲ့လို့ရမျိုးဖန်တီးပြီးယူကရိန်းကိုလက်တုံပြန်တက်ခဲ့ဖို့ရုရှားကချန်စီနေကြောင်းထောက်လိုင်းသတင်းတွေရရှိထားတယ်လို့အမေရိကန်အစိုးရအစိုးရရရှိတယောက်ကပြောလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ဖို့အကြောင်းပြချက်ပေးနိုင်မဲ့နည်းလမ်းတွေကိုရုရှားကဖန်တီးနေတဲ့ထက်မှာယူကရိန်းကတက်ခဲ့တဲ့ပုံစံဗီဒီယိုတစ်ခုဖန်တီးမှုလဲပါဝင်တဲ့အကြောင်းအမေရိကန်ထောက်လိုင်းရရှိသူကပြောဆိုထားပါတယ်။ရုရှားရဲ့လုံခြုံရေးကိုချင်းချောက်မှုဖြင့်စီးရီးယားတုံ့ပြန်နေအောင်ဗီဒီယိုကိုထုတ်ပြဖို့စီစဉ်ထားတာလို့လည်းအမည်မဖော်လေသူအမေရိကန်ဆွေရရှိကပြောပါရယ်ဒီဗီဒီယိုဟာရုရှားသမ္မတအတွက်ယူကရိန်းကိုစစ်ဆင်မှုအကြောင်းပြချက်ရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါရယ်ရုရှားရဲ့အကြံစီအထမမြောက်အချက်အလက်တချို့ကိုသမ္မတဂျိုးဘိုင်ဒန်ဆွေရကထုတ်ပြောခဲ့တာလို့လည်းပြောဆိုခဲ့ပါရယ်အမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ်ဂျိုနာသန်ဖင်နာကတော့ရုရှားအနေနဲ့ဒီနိလန့်ကိုအတုံးချမချဆိုတာအတိအကျမပြောနိုင်မြင်မဲ့ဒါစဉ်းစားထားတဲ့နိလန့်တစ်ခုဖြစ်တယ်ဆိုတော့အမေရိကန်ကသိရှိထားတဲ့အကြောင်းကျော်လာဘီနီကအမေရိကန်ရုပ်သံ MSNBC နဲ့မင်းမြန်ကမှပြောဆိုခဲ့တာပါရုရှားသတင်းဌာန RTD ကိုဂျာမနီကပိတ်လိုက်တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့မော်စကိုမှာရှိတဲ့ ဂျာမန်နိုင်ငံကရုရှားဝဲရဲ့လုပ်ငန်းတွေနဲ့ဝန်ထမ်းတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့်တွေကိုရုရှားကရပ်ဆန့်လိုက်ပါတယ်။ဂျာမန်နိုင်ငံရဲ့ရုရှားကတန်လွင်လုပ်ငန်းတွေရပ်ဆန့်ရမှာဖြစ်ပြီးပြပဩဇာကံအဖွဲ့အစည်းဖြစ်တတ်မှတ်တင်မတင်စဉ်စားဆုံးဖြတ်သွားမယ်လို့လည်းရုရှားတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံက RTTE ဟာဆော်ဗီယက်လုပ်ငန်းလိုင်စင်ကိုတုံးနေတာကြောင့်ဂျာမနီမှာလုပ်ငန်းလုပ်ခွင့်မရှိဘူးဆိုပြီးဂျာမနီနိုင်ငံကမီဒီယာစောင့်ကြည့်ခဲခဲအဖွဲ့MMPB နဲ့ကွန်ပျူတာလိုင်စင်နဲ့ကြီးကြပ်ရေးကော်မရှင် CAK တို့ကဒီသတင်းပတ်ထဲဆုံးဖြတ်လိုက်တဲ့အတွက်ရုရှားကမချင်မနှက်ဖြစ်ခဲ့တာပါ။ဂျာမနီနိုင်ငံရဲ့လုပ်ရာမိတ်ဆွေမဆန်ဘူးဆိုပြီးတော့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်ပြည်အစုနောက်တောင်ဘက်တက်ဆက်ပြည်နယ်ကနေအရှေ့မြောက်ဘက်မိန်ပြည်နယ်အထိကီလိုမီတာ3,400ကျော်ဒေသတစ်လျှောက်ကလူပေါင်း130,000ကျော်ဟာပြင်းထန်တဲ့ဆောင်းရာသီမုန်တိုင်းထံခံရလိမ့်မယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်။အမေရိကန်အနောက်လေပိုင်းနဲ့တောင်ပိုင်းပြည်နယ်တွေမှာနှင်းတွေရေခဲမိုးတွေနဲ့အတူပြင်းပြပူချိန်ထက်ရွနေပြီး20ကနေ40ဒီဂရီတွဲလောက်ကျဆင်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တောင်ပိုင်း Rocky State ကနေ New England မြောက်ပိုင်းတစ်လျှောက်နှင်းတွေအကြီးအကျယ်ကျဆင်းနိုင်ပြီး Texas ပြည်နယ်ကနေ Pennsylvania တစ်လျှောက်အကြီးအကျယ်ရေခဲနိုင်တယ်လို့လည်းခန့်မှန်းထားတာပါ။မွန်နယ်ယောက်နိုင်ငံအဝန်လေကြောင်းခရီးသွားလုပ်ငန်းတွေမှာလည်းထိခိုက်နေပါတယ်။ Dallas Fort Worth နိုင်ငံတကာလေဆိပ်အဝင်ထွက်ခီးစဉ်1,100ကျော်ဖြတ်ခဲ့ရတယ်လို့လည်းလေကြောင်းခရီးသွားလုပ်ငန်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ flightaware.com ကပြောဆိုထားပါတယ်။ Austin Boston နိုင်ငံတကာလေဆိပ်မှာခီးစဉ်400ကျော် Dallas Love Fee မှာလည်း350ကျော်ဖြတ်သိမ်းထားပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့9383 5.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာအရေးနဲ့ပတ်သက်ပြီးချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေဟာမြန်မာနိုင်ငံအပြောင်းလဲဖော်ဆောင်ဖို့အတွက်စစ်တပ်အာဏာပိုင်တွေကိုလုံလောက်တဲ့ဖိအားမပေးနိုင်ဘူးလို့ကြမ်းကြင်သူတွေကဝေဖန်ကြပါတယ်။ February 1ရက်နေ့အာဏာသိမ်းတဲ့တနည်းပြတဲ့အနေမှာပဲ Britain, Canada နဲ့ American နိုင်ငံတွေကစစ်တပ်နဲ့ဆက်နွယ်နေသူတွေကိုပြစ်မှတ်ထားအရေးယူခဲ့တာပါ။စစ်ကောင်စီကခန့်ထားတဲ့တရားလွတ်တော်တရားသူကြီးချုပ်ဦးထွန်းသောဦး၊ရှေ့နေချုပ်ဒေါ်တိရာဦးအကျင့်ပြတ်ကြဆမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးတန်ဦးအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးတန်ဦးနဲ့ရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းတို့ကိုပြစ်မှတ်ထားအရေးယူထားတာဖြစ်ပါတယ်။စစ်ကောင်စီရဲ့နိုင်ငံခြားရေးဌာနကတော့ဒါဟာပြည်တွင်းရေးချောင်းဝင်နှောက်ယှက်တာသာဖြစ်ကြောင်းစစ်သည်ရင်းနေမှာပဲပြောကြားခဲ့ပါတယ်။အခုနောက်ဆုံးအရေးယူမှုတွေဟာစစ်ကောင်စီပြောင်းလဲလာစေဖို့အတွက်လုံလောက်တဲ့ဖိအားမျိုးမဟုတ်ဘူးလို့ထိုင်းခြေဆိုင် Upright International လူ့ခွင့်ရေးဖွဲ့ကတရားရည်နဲ့မူဝါဒရေးရအချံပေးကပြောပါတယ်။ Australia နိုင်ငံက NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့တာဝန်ခံဦးထွန်းအောင်ရွှေကလည်း American Britain နဲ့ Canada အစိုးရတွေရဲ့အခုနောက်ဆုံးချမှတ်လိုက်တဲ့အရေးယူမှုတွေအတွက်ကြိုဆိုကြောင်းဒါပေမဲ့စစ်ကောင်စီတကယ်အထိနာစင်မဲ့ဒဏ်ချမှုတွေထပ်ပြီးချမှတ်ဖို့ပါတောင်းဆိုလိုက်ပါတယ်။ဥလာတက်မကလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကမြန်မာနိုင်ငံဟာအခုခါမှာပြည်ရင်းစစ်ဖြစ်တဲ့အနေအထားကိုရောက်နေပြီဖြစ်တဲ့အတွက်မြန်မာနိုင်ငံဒီမိုကရေစီပြန်ရလာစေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေခိုင်မာတဲ့လှုပ်ဆောင်မှုတွေလုပ်ဖို့ပါတောင်းဆိုလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မြန်မာတိုင်ဝန်ရှိမှာမြန်မာစစ်တပ်အာဏာသိမ်းတစ်နှစ်ပြည့်အထိမ်းအမှတ်ဆန္ဒပြသူ50ဝန်းကျင်လောက်တစ်သက်ပြင်းနေကဖမ်းခံရရတယ်လို့မလေးရှားက NLD နိုင်ငံတကာစီးပွားရေးကော်မတီရုံးတာဝန်ခံဦးစိုးထက်သိန်းက VOA ကိုပြောပါတယ်။
အဲ့ဒီတနည်းပြည့်အထိမ်းအမှတ်ကိုဒီနေ့မနက်မှာကျွန်တော်တို့ကလောက်တာပါခင်ဗျ။ဒါကဆန္ဒပြပွဲ။ကျွန်တော်တို့ကကားဆားပြီးကြွားတာ။ဘက်ကားဆားပြီးကြွားတာ။အဲ့ဘက်ကားပေါ်ကဒီအားလုံးတက်ခိုင်းပြီးပူရူးရဲရဲစခန်းကိုတက်ခိုင်းမောင်းပေါ်သွားပြီးတော့မှအခုဆိုရင်မနက်7:00ကျော်ကဆန်းဆန်းလာတာ။အခုချိန်ထိကျွန်တော်ပြန်မလွတ်သေးဘူး
။ကွာလာလမ်ပူးမြန်မာတိုင်းရင်းရှိမှာ NLD ပါတီဝင်တွေအပါအဝင်မလေးရှားရောက်မြန်မာအလုပ်သမားတွေတိုင်းရင်းသားအဖွဲ့တွေဒုက္ခသည်တွေစုပေါင်းဆန္ဒပြကြတာဖြစ်ပြီးပွဲပြီးမှရဲကဖမ်းသွားတာပါ။အဖမ်းခံရသူတွေထဲမှာ UNHCR အထောက်အထားလက်မှတ်ကင်ထားသူတွေဒုက္ခတဲ့ဖြစ်ခိုလုံခွင့်ရထားသူတွေပါတယ်လို့အများစုကမလေးရှားမှာနေထိုင်ခွင့်အထောက်အထားမရှိသူတွေဖြစ်ပါတယ်။ဆန္ဒပြပွဲလုပ်ဖို့ရဲကိုကြိုတင်ခွင့်တောင်းအသိပေးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဒါပေမဲ့ခွင့်ပြုချက်ရမရချင်းချင်းလေးနဲ့မသိရသေးတယ်လို့ဘယ်ပုံမှန်နဲ့ဖမ်းလဲဆိုတာလည်းမသိရသေးပါဘူး။မလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်ရောမြန်မာ5ဒိန်ခွဲလောက်လှုပ်လှုပ်ကြနေကြတာဖြစ်ပါတယ်။န နိုင်ငံတော်တိုင်ပင်ခံဆန်းစုကြည်ကိုအဂတိလိုက်စားမှုနောက်တမှုနဲ့ထပ်မံတရားဆွဲဆိုတော့မှဖြစ်ကြောင်းစစ်ကောင်စီကချက်သေးနေမှသတင်းထုတ်ပြန်ပါတယ်။နေပြည်တော်စဗူတီရီမြို့နယ်အမှန်ကနေနေရဲစခန်းမှာဖေဖော်ဝါရီ3ရက်နေ့ကတိုင်ကျက်ဖွင့်အရေးယူဖို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကလှုပ်ဆောင်နေတာဖြစ်ပြီးဒေါန်ဆန်းစုကြည်ဟာဒေါခင်ကြီးဖောင်ဒေးရှင်းလူရန်ငွေဖြင့်လည်းအကြောင်းပြပေးရတဲ့ငွေအမေရိကန်ဒေါ်လာ5သိန်း5000ကိုပုဂ္ဂလိကလုပ်ငန်းရှင်တဦးလုတ်ကန်ရတဲ့တံငန်းအဆင်ပြေအောင်လုပ်ပေးတဲ့အနေနဲ့2019နဲ့2020မှာဒဇိုးလက်ဆောင်ဖြစ်တဲ့၄ချိန်ခွဲလက်ခံယူတာတွေ့ရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရုံဆန်းစုကြည်ကလက်ရှိမှာအဂတိမှုဆိုင်မှုအပြင်ရေကောက်ပွဲမှာမန်လျော်ဩဇာတုံးတယ်လို့ဆိုတဲ့အမှုတွေအတွက်လည်းတရားရင်ဆိုင်ရတာဖြစ်ပြီးအမှု၅မှုအတွက်ထောင်ဒဏ်6နှစ်ချမှတ်ခံထားရတာလည်းဖြစ်ပါတယ်။ကမ္ဘာတလုံး Omicron COVID ပိုးကူးစက်မှုတွေတိုးနေချိန်မှာပဲCOVID-19 အတွက်ချမှတ်ထားတဲ့ကန့်သတ်မှုတွေကနောက်ဆုံးကျန်းမာရေးကန့်သတ်ချက်တွေကိုဖော်ရှားပေးတော့မယ်လို့ဆွေရှင်ဝန်ကြီးချုပ် Magdalena Anderson ကကျတဲ့ပြည်နယ်မှာကြေညာပါတယ်။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေထဲမှာဆွေရှင်ဟာ COVID ကန့်သတ်ချက်တွေဖော်ရှားဖြေလျှော့ပေးတဲ့နောက်ဆုံးနိုင်ငံဖြစ်ပါတယ်။အခုလိုကန့်သတ်ချက်တွေဖြေလျှော့ပေးတာနဲ့ပတ်သက်ပြီးဝန်ကြီးချုပ် Anderson ကရုပ်ရပိုးနဲ့ပတ်သက်ပြီးပိုနားလည်လာတယ်လို့ကူးစက်မှုတွေအတွက်ကျန်းမာရေးစနစ်ကနိုင်ငံလာပြီးဖြစ်တဲ့အပြင်ကောင်းဆေးထိုးနိုင်တဲ့နှုံးကလည်းတိတိသားသားတိုးလာကြောင်းဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဥရောပဒေသဆိုင်ရာ WHO အကြီးအကဲ Hans Kluge ကလည်းဒီသတင်းပတ်အတွင်းမှာ COVID ကူးစက်မှုတွေဆက်တိုးနေပေမဲ့ဆေးရုံတည့်ရတာကိုမပြင်းထန်လာတွေ့ရပြီးဥရောပမှာဒီကရောဂါအဆုံးသတ်တော်မယ့်အနေအထားမြင်နေရတယ်လို့ပြောကြားခဲ့ပါတယ်။ဆက်တိုးနေပေမဲ့ဆေးရုံတည့်ရတာကိုမပြင်းထန်လာတွေ့ရပြီးဥရောပမှာဒီကရောဂါအဆုံးသတ်တော်မယ့်အနေအထားမြင်နေရတယ်လို့ပြောကြားခဲ့ပါတယ်။ဆက်တိုးနေပေမဲ့ဆေးရုံတည့်ရတာကိုမပြင်းထန်လာတွေ့ရပြီးဥရောပမှာဒီကရောဂါအဆုံးသတ်တော်မယ့်အနေအထားမြင်နေရတယ်လို့ပြောကြားခဲ့ပါတယ
်။နောက်ဆုံးအရာမြန်မာနဲ့ကမ္ဘာကသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်။ပထမအဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ ICJ နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေဆိုတဲ့ဆွတ်ဆွဲချက်နဲ့နိုင်ငံတကာခုံရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကိုလာမယ့် February 22ရက်နေ့မှာပြန်လည်စတင်ကြားနာဖို့ရှိနေပါတယ်။ဒီနေရာမှာမြန်မာနိုင်ငံကိုယ်စားသူတယောက်ခွင့်နဲ့ပတ်သက်ပြီးတော့ NUG အစိုးရကရောအာဏာသိမ်းစစ်ကောင်စီဘက်ကပါကိုယ်စားပြုခွင့်တွေရှောက်တင်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေရှုထောင့်အပါအဝင်အလားအလာတချို့ကိုကျွန်တော်ကပဲဆက်သွယ်မေးမြန်းစူးစမ်းတင်ပြပေးပါမယ်။2019ခုနှစ်ကရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ဆိုကဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီး ICJ နိုင်ငံတကာခုံရုံးမှာမြန်မာနိုင်ငံအပေါ်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီအချိန်ကရွေးကောက်ပွဲအနိုင်ရ NLD အစိုးရခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြေရှင်းခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုကိုယ်စားပြုပြီးICJ နိုင်ငံတကာခုံရုံးမှာတက်ရောက်ဖို့ကိစ္စမှာ NUG အစိုးရနဲ့အာဏာသိမ်းစစ်ကောင်စီတို့အကြားအပြိုင်အဆိုင်ကြိုးပမ်းမှုတွေရှိနေပါတယ်။ဒီလိုအခြေအနေမှာနိုင်ငံတကာဥပဒေတွေနဲ့နိုင်ငံတကာခုံရုံးတွေရဲ့လှုပ်ထုံးလုပ်နည်းတွေအရဘလို့အလားအလာတွေရှိပါသလဲလို့လူ့အခွင့်အရေးရှိနေဦးမင်းလွင်ဦးကိုမေးကြည့်တဲ့အခါအခုလိုဖြစ်ပါတယ်
။နိုင်ငံတကာတရားရုံးကနေပြီးတော့တရားစွဲဆိုထားတာကနိုင်ငံတော်အပေါ်မှာတရားစွဲဆိုထားတာဖြစ်တယ်။အဲ့တော့နိုင်ငံတော်ဆိုတာကတော့တော့လူကြီးရှိရမယ်နေနမိတ်ရှိရမယ်အချုပ်အခြာအနာပိုင်ရမယ်စတဲ့အခြေအနေတွေပါဝင်တဲ့ဥစ္စာဥမာနိုင်ငံတော်လို့ခေါ်တာ။အဲ့ဒီကအခုလိုမျိုးဖြစ်တဲ့ကိစ္စမှာတော့စစ်ကောင်စီဘက်ကနေမြေပိုင်ဆိုမှုလည်းရှိတယ်။အုပ်ချုပ်တဲ့လူကြီးလည်းရှိတယ်အချုပ်အခြာအနာလည်းအတင်းတင်းရှိတယ်။နိုင်ငံတကာကအတိမမပြုဝင်မဲ့လေဆိုတာသဘောမျိုးအတွင်းဆောင်နေတဲ့ကိစ္စရဖြစ်တဲ့အတွက်ဒီနေရာမှာတော့ဒီကောင်စီဘက်ကနေပြီးတော့ခုခံချေပါဖို့လမ်းကပို့ပြီးတော့အလေးတာမယ်လို့ကျွန်တော်အနေနဲ့ထင်မိပါတယ်ခင်ဗျာ
NUG အစိုးရဘက်ကလည်းသူတို့မှာတရားဝင်မှုရှိတဲ့အတွက်ကိုစားပြုခွင့်ရှိတယ်လို့ February 2ရက်နေ့က VOA နဲ့ဆက်သွယ်မေးမြန်းစဉ်နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်ကပြောဆိုခဲ့ပါတယ
်အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကဘလို့မှပြည်သူကိုကိုစားပြုခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုတော့ ICJ မှာတရားစွဲတာကလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူကရွေးကောက်တင်မြှောက်ခံထားတယ်။ပြည်သူကိုတကယ်ကိုစားပြုပြီးတော့တရားရုံးနဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့အစည်းပဲအစိုးရကပဲကိုစားပြုရမှာဖြစ်တယ်။
ည်အပေါ်မှာရောဘယ်လိုမြင်ပါလဲဦးမင်းလွင်ခင်ဗျာ
ဟုတ်ပါတယ်အညီကြီးဆိုတာနေပြီးတော့ပြည်သူကိုကိုစားပြုတယ်ဆိုတော့အနေနဲ့တင်ထားတာရှိတာကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့တော့ကျွန်တော်တို့ပြန်စဉ်းစားမယ်ဆိုလို့ရှိရင်အစီအကြေကနေပြီးတော့ဆုံးဖြတ်တဲ့ကိစ္စရပ်တွေကိုနောက်ဆက်တွဲအကောင့်ထဲပို့ဖို့ကိစ္စရပ်တွေအလာမှာဖြစ်တယ်အဲ့တော့ဥပမာအဖြစ်ပြောရရင်ညပြင်မှုကျွလွန်တဲ့သူတွေကိုပြင်မှုဆံရဥပဒေတွေအရေးယူပြပေးနိုင်မှုကိစ္စရပ်တွေပါလာတဲ့အခြေအနေမျိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံအတွင်းကတရားစီရင်ရေးကိုအားကိုးလို့မရတဲ့အတွက်နိုင်ငံတကာရာသီခွန်ရုံးကနေပြီးတော့စစ်ဆေးစီရင်မှာဆိုတဲ့လမ်းဘက်ကိုတွားနိုင်ဖို့အတွက် NUG ကနေပြီးတော့တစ်ချက်ကုန်နှစ်ချက်ပြလုပ်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်
နောက်တစ်ခုမေးချင်တာကဒီနိုင်ငံတကာခုံရုံးကဆုံးဖြတ်ချက်ချတာတွေရှိပါတယ်ဒီနောက်ဆက်တွဲတွေအပေါ်မှာအကောင့်အထည်ဖော်နိုင်မှုအခြေအနေကရောဘယ်လိုရှိပါမလဲခင
်ဗျာဂျာကလာအစီအမံအနေနဲ့အချက်၄ချက်ချမှတ်ထားတာရှိတယ်အဲ့တော့အဲ့ဒါတွေကိုဆက်လက်အကောင့်အထည်ဖော်နိုင်မှုဆိုလို့ရှိရင်တော့ကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပေါ့နော်လက်ရှိစစ်ကောင်စီဆိုရရဲ့စီမံခန့်ခွဲမှုအောက်မှာရှိနေတဲ့အတွက်ဒါတွေကိုပဲအလေးထားပြီးတော့စီမံဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်ကတော့မြင်ပါတယ်
NUG အစိုးရအနေနဲ့ကောလုံနိုင်မဲ့အလားအလာရှိပါသလားခင်ဗျ။အ
ဲလုံနိုင်မဲ့အလားအလာရှိပါလားဆိုတော့အခုလုံလုံငယ်ငယ်အခြေအနေရတော့အလားအလာနေတယ်လို့ပဲကျွန်တော်တော့မြင်ပါတယ်
။တရားရုံးကထပ်မတ်တဲ့ကိစ္စတွေကိုအကောင့်အထည်ဖော်ရမှာထိတ်ချုပ်လှုပ်ဆောင်နိုင်တဲ့ရန်တရားတွေလိုအပ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2019ခုနှစ် The Hague မြို့မှာပြုလုပ်ခဲ့တဲ့ ICJ နိုင်ငံတကာခုံရုံးမှာဘာတွေလျှောက်လဲခဲ့ကြပါသလဲ။The Hague မြို့ကိုကိုတိုင်သတင်းသွားယူခဲ့တဲ့ VOA ဝိုင်းတော်သားဦးကျော်စံတာကိုမေးကြည့်ပါတယ
်ဂမ်ဘီယာနိုင်ငံကအချက်၅ချက်အဓိကအဖြစ်လျှောက်ထားတာဖြစ်ပါတယ်ပထမတစ်ချက်ကတော့မြန်မာနိုင်ငံပြည် The Genocide Convention လို့ခေါ်တဲ့လူမျိုးတုံးသုတ်သင်ရှင်းလင်းမှုသဘောတူညီချက်ကိုဖောက်ဖျက်တယ်တနည်းအားဖြင့်လူမျိုးတုံးသုတ်သင်ရှင်းလင်းမှုကိုကျူးလွန်တယ်ဆိုတာ ICJ အနေနဲ့အဆုံးဖြတ်ပြီးတော့ကြီးညာဖို့စဖရာချက်ထဲမှာပါဝင်ပါတယ်နံပါတ်၂ကတော့ဒီလိုမတော်မတရားလှုပ်ဆောင်မှုတွေကိုချက်ချင်းရဆိုင်ဖို့နံပါတ်3ကတော့ကျူးလွန်သူတွေကိုနိုင်ငံတကာအဆင့်တရားရုံးနဲ့စစ်ဆေးအရေးယူဖို့နံပါတ်4ကတော့မျက်နှာသူတွေအတွက်ရောကြီးပေးဖို့နံပါတ်5ကတော့ဒီလူတွေကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်ဝင်ပေးဖို့ဖြစ်ပါတယ်ဆက်ပြီးစစ်ဆေးရအခါမှာဂမ်ဘီယာဘက်ကတော့ပြမှုထင်ရှားကြောင်သက်စီပြဖို့ကတော့သူတို့ဘက်မှာတောင်းဆိုရကုလသမဂ္ဂ Tax Finding Mission လို့ခေါ်တဲ့အဖွဲ့အစည်းထားတဲ့အချက်လက်တွေပါဝင်အထောက်အထားအချက်လက်ပေါင်းများများစွာကိုသူတို့ပြသပါတယ်မြန်မာနိုင်ငံဘက်ကခုခံတဲ့အခါမှာကတော့ဂမ်ဘီယာနိုင်ငံဟာနစ်နာတဲ့နိုင်ငံမဟုတ်ဘူး OIC 59နိုင်ငံကစူပေါင်းထောက်ပံ့တဲ့အတွက်ကြောင့်တရားစွဲဆိုခြင်းသာဖြစ်တယ်ဒါကြောင့်ဂမ်ဘီယာကဒီကိစ္စနဲ့ပတ်သက်ပြီးတော့နစ်နာသူမဟုတ်တဲ့အတွက်တရားစွဲဆိုခြင်းမရှိဘူးလို့မြန်မာဘက်ကခြေပတ်ပါတယ်နောက်တစ်ခုကတော့ ICJ အနေနဲ့လည်းပဲဂျန်နိုဆိုက်မြောက်တဲ့အမှုကသာလျှင်သူကစီရင်ပိုင်ခွင့်ရှိတယ်။အခုအမှုကိုကြည့်မယ်ဆိုရင်အထောက်အထားမှာ Crime Against Humanity လူသားတွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေဖြစ်တဲ့မှန်တော်လည်းပဲလူမျိုးတုံးသုတ်သင်ရှင်းလင်းမှုသတ်ဖြတ်မှုတော့မဟုတ်ဘူးဆိုတာကိုခြေပတ်ပါရတယ်။ဒါကြောင့်ဂျန်နိုဆိုက်မမြောက်တဲ့အတွက်ကြောင့် ICJ အနေနဲ့ဒီအမှုကိုစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတော့သူကခြေပတ်တာတွေ့ရပါတယ်။အဓိကအကြီးဆုံးပြောရရင်ပေါ့ဗျာ
။ဟုတ်ကဲ့ခင်ဗျာနောက်တစ်ခုအနေနဲ့ကတော့ဒီတရားခွင်မှာပေါ့လေဘာတွေအပြန်အလှန်လျှောက်လဲခဲ့ပါသလဲဘာတွေဆုတ်ဖြတ်ခဲ့ကြပါသလဲ
ဆူရတဲ့လူရက်တွေရက်ဆက်ကြမ်းကြုတ်တဲ့အပြုမှုတွေကိုချက်ချင်းရဆိုင်ဖို့နောက်ဆက်မဖြစ်အောင်ထိန်းချပေးဖို့နောက်ပြီးတော့ဒီအခြေအနေကိုအမှုရဲ့နှစ်ဖက်စလုံးကပုံပြီးဆိုးသွားအောင်မလုပ်ကြဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့တည်တည်ထောက်ထားကိုမဖြည့်ဆည်းပြစ်ဖို့အဲ့ဒါကိုလည်းပဲသူတို့ဟန်တာပါတယ်နောက်ဆုံးတစ်ချက်ကတော့အစီအစဉ်ခန်းစာတင်သွင်းရမယ်ဆိုပြီးတော့ပြောထားပါတယ်မြန်မာနိုင်ငံဘက်ကတော့၅လတစ်ကြိမ်တင်သွင်းရမယ်လို့ဆိုပါတယ်အဲကျွန်တော်သိကြတော့မြန်မာဘက်ကတင်သွင်းပါတယ်၅လတစ်ကြိမ်တင်သွင်းခဲ့တာလည်းရှိပါတယ်သို့တော်လည်းပဲဒီလိုကိစ္စမျိုးဆက်လက်မဖြစ်အောင် root cause လို့ခေါ်တဲ့ဈေးမြေအကြောင်းတရားကိုသူတို့ဖယ်ရှင်းနိုင်ခြင်းမပြုဘူးလို့ပြောထားတာကိုတွေ့ရပါတယ်ခင်ဗျာ
ဦးကျော်စံသာပြောဆိုသွားတာပါဒါတွေကတော့ICJ နိုင်ငံတကာခုံရုံးမှာဘယ်သူကိုစားပြုခွင့်ရမလဲဒီမြန်မာနိုင်ငံကိုတရားစွဲထားတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာ2020ခုနှစ်အတွင်းကိုဗစ် -19 ကာယရောဂါအပြင်းထန်ကူးစက်ခဲ့တဲ့တတိယလှိုင်းမှာလူပေါင်းများစွာမသေဆုံးစင်မဲ့သေဆုံးရတာဟာဆက်အာဏာသိမ်းမှုနောက်ဆက်တွဲဆိုးကျိုးဖြစ်တဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်လက်ရှိကိုဗစ် -19 ရောဂါပိုးသစ်ဖြစ်တဲ့ Omicron ကူးစက်ပြန့်နှံ့မှုဘေးကိုလည်းထိထိရောက်ရောက်ကာကွယ်နိုင်တဲ့အနေအထားမရှိဘူးလို့ဆိုကြပါတယ် အနာသိမ့်ပြီးတနေ့အတွင်းစစ်ကောင်စီအုပ်ချုပ်မှုအောက်ဂျာမာရေးစနစ်ပြိုလဲခဲမှုနောက်ဆက်တွဲကိုကိုဗစ်-19ရောဂါကူးစက်မှုအခြေအနေတွေကိုစူးစီးပြီးမိုင်းအင်ဂျင်နိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မနေ့ကဆရာနာတိတ်မှုရလက်အဖြစ်ဒီကနေ့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကျန်းမာရေးဝန်ထမ်းတွေအတွက်NDA အရှိဆုံးနေရာတစ်ခုဖြစ်နေကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးဆိုင်ရာသမားတော်များ PHR ကပြီးခဲ့တဲ့ရက်ပိုင်းတွင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်စစ်တပ်ဟာသူ့အာဏာတည်မြဲရေးစန့်ကျင်သူမှန်သမျှကိုချေမုန်းနေရမှာကျန်းမာရေးဝန်ထမ်းတွေဖြစ်တဲ့ဆရာဝန်သူနာပြုတွေဆေးရုံအ ဒီကနေ့ချိန်မှာကျမကြီးစောက်ရှာမှုပြိုလဲနေတာကြောင့်လူအများအများအားကိုးရမယ်တေဆုံးခဲ့ရကြောင်း
လုံးကျော်ရေးကြောင့်ပြည်တွင်းကအမည်မဖော်လိုတဲ့တမားတော်တအူကဗီအိုကိုပြောပါတယ်။ကျွန်မကြီးစောင့်ရှောက်မှုပိုင်းမှာတော်တော်လေးခက်ခဲနောက်ဆက်ဖြစ်ပြီးရောက်ရှိအောင်မျိုးအားကိုးလို့မရတဲ့အနေထားဖြစ်လာတယ်။တော့ဒူးရင်ဒူးချင်းကြီးနေတဲ့မိဆက်ရမှာဥပမာခံရပြီးတော့ဒီချောက်လေးများတယ်နောက်တစ်ခါဖြစ်သွားမှုမျိုးအတိအကျမရဘူးပေါ့နော်။ဒါဆိုကြလို့လူတိုင်းလူတိုင်းကြီး ဒီစီစီမှုတွေကပြုနေတယ်နော်။ကိုယ်ရဲ့မိဆက်ရာတရားဖြစ်ပြီးဆိုရင်ဝိပီရုံကပေါင်းရင်းကြီးကဒူနေတဲ့ဒူတွေကိုကျူစင်နာမှာထားပြီးတော့ဒီတန်းမှုရှိအောင်ချင်းချုပ်ဆောင်ရတာမျိုးကဒီတောက်ဝိပါဖြစ်လာပေါ့နော်။ဒီတဲ့ဒူနောက်အောက်ဆီဂျင်ကြားတဲ့ဒူစင်းတပ်ပို့ဒူတဲ့ဒူတွေကလည်းဒူစင်းရောအဲဒီပေါ်ပြတယ်ဒီရဲ့ခါကျတော့ဒူရဲ့ငင်ကြားတဲ့အတိုင်းဒီကျူစင်နာတွေမှာ
ထားပြီးတော့ဆောင်ရွက်ကုသမှုခံယူရတဲ့သူတွေနောက်ပိုင်းမှာရှိတာပေါ့နော်။အဲဒီကတင်လာတာ၊ပုံလာတာ၊ကာလာဒီမှာတော့ဒီအားကိုးရမယ့်ပြည်သူတွေဒီဆက်မိုက်ဆောင်ရွက်မှုပြေပါမရတဲ့သေဆုံးမှုတွေများခဲ့တယ်ပေါ့နော်။အရင်တော့စန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကနေကိုဗစ် -19 ကာကူတာပေးနေတဲ့စေကံတွေကိုစစ်တပ်ကဝင်ရောက်စီးနင်းခဲ့တယ်လို့အရေးကြီးတဲ့နိုင်ငံတကာကလှူဒန်းဖို့ရှိနေတဲ့ကိုဗစ် -19 ကာကွယ်ဆေးအပါအဝင်လူသားချင်းစာနာမှုအကူအညီတွေကိုစစ်ကောင်စီကပိတ်ဆို့ထားတဲ့အတွက်အခုလိုကမ္ဘာကပ်ရောဂါဘေးရင်ဆိုင်နေရချိန်မှာမြန်မာကျန်းမာရေးစနစ်ကိုပြိုပြတ်စေကြောင်း PHR အစီရင်ခံစာပူးတွဲရေးသားသူပရိုဂရမ်အရာရှိလင်းစေဂရင်းကပြောပါတယ်။
လက်ရှိပြည်တွင်းမှာအခြေအနေတွေကိုလက်တွေ့ရင်ဆိုင်နေရတဲ့စောစောကမြန်မာတမားတော်ရဲ့အမြင်ကိုဘယ်လိုရှိပါသလဲ။အဲ့တော့အဲ့ဒီတတိယဆိုင်မှာတော့စာနိုင်စင်ကြည့်ကြည့်လေးတွေလိုပဲတုံးတာတယ်။ဘာလို့လဲဆိုတော့ယောဂဖြစ်တဲ့သူတွေနဲ့တော့ပြပြစရာစီးရုံမှာအဲကျွန်တော်မရှိတာနောက်ဆက်ပြီးတဲ့သူဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဒီပြည်နယ်နဲ့သူတွေမရှိတာတွေကဒီအဲဇူလိုင်လတစ်လမှာတော်
Lama, Yoga Gusamune, Besomu, Mintani, Dread, Yoga Gawe, Tenchoye, Jamai, Winandri, Nine, Sikon Sine, Bubon Sangrepo, Bojo Muji, Mayan Langa, Duye, Megoma, Yotagabare, Dita Siana, Temuku, Sanjin, Gangwebi, and Meg Menagan, Ye CDM, Loshamuride, Kofik Gayoga, Shedangani, Pusu, Guta, Beni, Siawini, Bawi, Jamai, Winandri, Tesongani, Bawingera, Bajamale.
ဒီဘအခြေဆိုင်အမျိုးသားကျန်းမာရေးကော်မတီအထွေထွေအကြီးအမှုလဲဖြစ်အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရရဲ့ကျန်းမာရေးဝင်ကြီးဌာနအမြဲတမ်းအတွင်းဝင်လဲဖြစ်တဲ့လန်ဒန်ခြေဆိုင်မြန်မာသမားတော်ဒေါက်တာဥက္ကာကအခုလိုပြောပါတယ်။ကျောင်းလေးလက်ပြီးသူပဲ။ဒီသူကနှစ်ခုနှစ်ဆယ်ရှိခံရ။ညီညီမျိုးမျိုးနဲ့နှိမ့်ဆက်ခဲ့တယ်။ညီညီမျိုးမျိုးနဲ့နိုင်ခြင်းရတယ်။ညီညီမျိုးမျ 定多的。你虽然那些是那股，就那路没带片没钱，就那路单地啊，比如啊，别多嘛西路得来了嘛好。
စစ်ကောင်စီကဂျမားရေးစောက်ရှောက်မှုကိုစနစ်တကျအကောင့်ထဲပေါ်နိုင်ခြင်းမရှိချိန်မှာ COVID-19 ကပ်ရောဂါတတိယလှိုင်းအလူးလဲခံနေရတဲ့ဒဏ်ကိုကျော်လွှားနိုင်ရေးစေတနာအလျောက်ဖွင့်လှစ်လာတဲ့ COVID-19 စင်တာတွေဟာစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြားကရုန်းကန်ရပ်တည်ကူတာပေးခဲ့တာဟာအရေးပါခဲ့ကြောင်းမြန်မာသမားတော်ကပြောပါတယ် Dabi Melo, a coaching di, Jama yi, Sausha Musiniku, 999, Jambi, 2009, who machine did Raja, Nemanangama starting, Jambuane, Vichete, COVID 19, Yoga, Bote, Omicron, Ye, and Yeha, alone, Gila, Nijale, Eri, Tamaroga, 30 Bijo Javare.
မန်ဂျင်နိုင်တင်ပြတော့တာပါဆက်လက်ပြီးတော့မြန်မာနိုင်ငံကကိုဗစ်အခြေအနေကိုပဲတင်ပြပေးပါအောင်ပဲပြီးခဲ့တဲ့ရက်ပိုင်းတွေကစကိုင်းတိုင်းအိန္ဒိယနယ်စပ်တမူးဘက်မှာအိုမီကရန်ကူးစက်မှုဆူလိုက်ပြုံလိုက်တွေ့ရှိရပြည်နာကူရန်ကုန်တိုင်းဘက်မှာလည်းကူးစက်မှုတွေရှိလာနေပါတယ်အဓိကဘယ်လိုလက္ခဏာတွေရှိပါသလဲဘယ်လိုကာကွယ်သင့်ပါသလဲဒါတွေကိုကျွန်မဧတာဝန်ရှိသူတွေနဲ့လူမှုကယ် နေရာကျော်တွေ့ခဲ့ပြီးဒီထဲကနမူနာ10ခုကိုအိုမီခရွန်ထက်စရာမှာလဲ10ခုလုံးတွေ့ခဲ့တဲ့အပေါ်ရန်ကုန်တိုင်းလူမှုကွန်ရက်သရေဖွဲ့ဥက္ကဋ္ဌဦးထွန်းထွန်းက
ဆက်ရုံတရုံနဲ့မှာပဲရှိသေးရပေါ့နော်ရန်ကုန်အနေနဲ့ဆိုလို့ရှိရင်တော့3ရက်လောက်ပဲရှိမှာတဲ့နည်းနည်းများလာတယ်ကျွန်တော်ဒီနိုင်ငံကြားပြန်နေများတာရှိတယ်နောက်တစ်ချက်ကျွန်တော်ခရိုင်ဆိုလို့ရှိရင်ဒီအုတ်တစ်ချက်တဲတဲ့ပွင့်ဆိုလို့ရှိရင်သူနာအာဂလာကွင်းပေါ့နော်ခရိုင်တော့ကျွန်တော်ဒီကိုကိုတော်တို့ရာဂီဖောင်ဒေးရှင်းကလုပ်တဲ့အောင်မှာအခုအဲ့ဒီစင်တာပြည်မြတော်လူနာကခမန်းကြီး30 40အဲ့ဒီဝင်ကျင်မှာပေါ့နော်အခုဆိုလို့ရှိရင်သူတို့အဲ့ဒီမှာတင်တရာကျော်လောက်ရှိနေတယ်ခင်ဗျာ
အခုလိုကိုဗစ်လူနာတွေပြန်များလာတာကိုသူမှုကူညီရေးအဖွဲ့ရွှေရောင်သမိုင်းသိန်းဥက္ကဋ္ဌကိုဇွဲရည်နိုင်ကလည်းသဘောတူပါတယ
်ကျွန်တော်တို့တသိန်းတဲ့အနေနဲ့ကတော့လက်ရှိမှာအရင်လာရတဲ့ဆက်လို့ရှိရင်ဒီရက်ပိုင်းမှာကိုဗစ်လူနာပို့ဆောင်မှုတွေဟိုအရင်အထက်ပြန်စိတ်လာပါတယ်နောက်ပြီးတော့အနှဲငယ်ဖြားနာလူနာမျိုးတွေလည်းကျွန်တော်ပြန်တွေ့လာရပါတယ်ကိုဗစ်လူနာတွေပြည်တွင်းကူးစက်မှုတွေပေါ့နော်ဟိုကျွန်တော်အရင်ကဆိုရင်တော့နိုင်ငံသားနေပြီးတော့ပြန်လာတဲ့လူတွေကိုကွာရန်တင်းစင်တာမှာဆစ်တယ်ဆစ်ပြီးတွေ့ရင်ပို့ရတယ်ပေါ့အခုကျတော့အဲ့လိုမဟုတ်ဘဲနဲ့နေအိမ်ကြီးမှာအဲ့လိုခီးသွားဖို့ဆစ်တာအဲ့လိုဖြားနာလို့ဆစ်ရတာနေပေါ့ဆစ်တွေ့ပြီးတော့ပို့ရတဲ့အနေအထားတွေပြန်တွေ့လာရပါတယ
်အဲ့ဒီတော့ကိုဗစ်ဆေးစစ်နိုင်မှုအနေအထားကိုမေးရမှာဆက်ယုံများတဲ့ရန်ကုန်တိုင်းရှိပြည်သားမြို့နယ်ကကျန်းမာရေးဦးစီးဌာနမှူးဒေါက်တာနည်းနည်းနှင်းကလည်း
ကျမတို့ကမတလောတော့ဒီစင်တန်ကြတဲ့လူတွေရေပြီးတော့တန်လျာရှိလို့လာကြတဲ့လူတွေရေပြီးကိုယ့်ရက်တွေပေါ့နော်ဖြစ်ထားပါတယ်တော်တော်များများတော့ရှိပြည်သားမှာဖြစ်တာတော့ကျမတို့ကအာဒီဒီဆိုတော့လဲဆရာရေနောက်တော့ negative ထွက်ပါတယ်ဆရာတည်ရမလားဟိုအခုတွေ့ရပေါ်တရကလည်းကျမတို့ဒီမင်္ဂလာတုံးတက်စင်တာမှာတွားစီပြီးတော့တွားသူဟိုလေရင်စီးဖို့တွားစင်ရင်နဲ့ဟိုခီးသွားဖို့တွားစင်ရင်နဲ့တွေ့လာတဲ့ဥစ္စာပေါ့နော်စင်တယ်လည်းမရှိဘူးပေါ့နော်အဲ့လိုမျိုးလေးပေါ့ဆရာကျမတို့ဒီမှာဆက်တာအဲ့ကိုတက်ခရမှာဆက်တာမှာကျမတယောက်မထွက်တာပေါ့တက်ကပီစီအာတော့ဟိုကျမတို့ကဒီအခုမယူပါသေးဘူးပေါ့နော်နောက်တလုံးတော့လမ်းမညွန်ထားသေးဘူးပေါ့နော
်နောက်အိုမီခရွန်အစုလိုက်စတွေ့ခဲ့တဲ့သခိုင်းတိုင်းနောက်ဆုံးအခြေအနေကိုသခိုင်းတိုင်းကျန်းမာရေးဦးစီးဌာနမှူးဒေါက်တာဝင်းနိုင်က
25ရက်လောက်တည်းကဒီတမင်းနဲ့ကလေးလောက်တောင်းနေထားပြီးရတာကြတော့အဝင်ထွက်တွေပြေးချလိုက်တယ်အထက်ကရှိရမိကြခီးတွေတွေပဲဖြစ်တာလို့အာဒီဒီပဲဖြစ်တာအဲ့အာဒီဒီဖြစ်တဲ့နေရာမျိုးပြီးတော့ဒီမှာလောက်ရှိနေဆိုတော့ဒီကနာဝိုင်လာတို့ကိုစက္ကနတမလေးရတယ်မရှိဘူး။ဒါတော့တကယ်များပြီးကြာတော့အဲ24ရာစပြီ။24မှာ346ပြည့်52ရောက်ပြီ။ဆောင်းမှာတော့လည်း304ရောက်၊ space content တွေဖြစ်တာနော်။ဒီလိုလေတိုင်းနဲ့လည်းအဲ့ဒီအဲ့ကတော့တစ်ပြီးတော့တိုင်းနဲ့ဖြစ်တာ။ဒီမှာတော့အဲ့လိုမများဘူး။တမျိုးရတယ်နည်းနည်းများတ
ော့။ဒါဖြင့် Omicron ဘယ်လိုဆက်တွေ့ခဲ့တဲ့အနေအထားကိုလည်းဒေါက်တာဝင်းနိုင်က
ဒီအဲ့ပိုးလေးတွေကဒီမှာ Omicron ဖြစ်နေတာဆိုပြီးအလုပ်ရတဲ့နယ်ကလေးရတဲ့ဆီမှာခုစမှုကိုစီစဉ်ပြပြီးရင်လို့အနည်းဆုံးပို့စတာဆောက်ရပြီးတယ်။ဒီကောအဲ့လိုပဲဖြစ်တယ်လေ။နောက်ထပ်လည်းမဖြစ်ဘူး။မဖြစ်တဲ့နယ်ဒီမာရီယာလည်းရောဂါလက္ခဏာကစာမျက်နှာတော့ပဲရှိတယ်။ဒီလိုရောဂါလက္ခဏာမရှိတဲ့လည်းရှိတယ်။နောက်ပြီးဆုံးပြတဲ့ပုံနဲ့ဖျားတာကြီးစာမျက်နှာပဲဆိုတော့သူတို့ဖိနန့်စင်တာမှာပဲစီကြထားပြီးတော့စီတမှုပြင်းတယ်။ဒီလက်တိုင်းမျိုးလည်းဒီလက်တိုင်းမျိုးညောတယ်။စက်ကူနေရတယ်ကနေရာတောင်ကိုစစ်တမ်းထောက်ကြည့်ရတယ်။အဲဒီမှာဆောက်ရတဲ့ကလေးရောက်တယ်ခါအဲ့ဆောက်တဲ့ဆက်လေးရမှာဒီမှာမှတ်တယ်။ဒီရပြည်လည်းကမဖြစ်ဆောင်ပြီလေ။ဒီကောင်တော့စရင်းစား။မဖြစ်ရတာအောက်ဆီဂျင်စားတယ်ကျန်းမာလည်းမရှိဘူး။ဒီတမျိုးကတည်းကအမတ်တက်တွေကျန်းမာမရှိဘူး။ဒီရပိုင်းတော့ဒီကကြီးရဒီမှာနေပါဘူး။ဒီနေ့ဒီနေ့အမှုမှာ140မြောက်ဖြစ်တာဆင်းရဲကြီးပဲ
။အခုလိုလက်ရှိအချိန်ထိပြင်းထန်မှုမရှိသေးတဲ့ Omicron အနေအထားကိုရန်ကုန်ကရှင်သန်ရေးကူညီမှုအသင်းဥက္ကဋ္ဌလည်းဖြစ်တဲ့ဦးထွန်းဦးကလည်းသဘောတူပါတယ်
။နိုင်ငံသားမှတွေတော့ Omicron တော့ဒါကူးစက်နှုန်းလည်းမြန်တယ်။ဒါပေမဲ့လည်းလုံးလုံးစည်ပုံမှန်ဒီအနေနဲ့တော့ဒီ Omicron နဲ့ပတ်သက်ပြီးတော့မှအသေးပြောက်တဲ့ရုံဝင်ဆင်းတော့ထွက်တော့လာသေးပေါ့နော်။အလုံးဆက်မရောက်တော့ဘူးတော့ Omicron တော့တောင်မြောက်ကလာအရှိုံကြီးဘူးပါကြီးအရှိုံကြီးကိုကျွန်တော်တို့ပို့ဆောင်ပေးကြရတာတော့ရှိပါတယ်။ဒါပေမဲ့ Luna က Omicron နာဖြစ်တဲ့ပြောပြမိလဲအလုံးစုံထူးထူးထောင်ထောင်လမ်းလျှောက်နိုင်နေရတယ်များတယ်ကြာ။နောက်တော့တက်လက်ပိုင်းနေများတယ်။ကျော်တက်ကြီးပိုင်းနေတယ်ပေါ့နော်
။အဲ့တော့လက်ရှိ Omicron ကူးစက်မှုမမြန်ရအောင်ရှော့ချာရေးဘယ်လိုလုပ်ဆောင်သင့်ပါလဲလို့မေးရမှာဒေါက်တာဝင်းနိုင်က
ဒီမှာမေးရသေးတယ်ပထမဆုံးကတော့အစ်မရလက်ကနေကျွန်တော်ပြောရည်မှာအစ်အိုက်ဒီရေကြောင်းမှာစားရင်ဒ နောက်ပိုင်းကြရတယ်နော်ကျွန်တော်စစ်တမ်းတွေအမှန်တွေမှာပါအဲ့ဒါလည်းကြည့်ရမှာစစ်တမ်းပါဘ
ူးသူကလည်းဒီယောဂါကပတ်ဝန်းကျင်နိုင်ငံတွေအားလုံးမှာဖြစ်နေပြီးမြန်မာနိုင်ငံမှာလည်းရှောင်ဖို့မလွယ်တော့တာမို့ကာကွယ်ဖို့သာအရေးကြီးနေပြီလို့ဆိုပါတယ်အခုလိုအချိန်မှာရန်ကုန်တိုင်းဗဟန်းမြို့နယ်ကဇီဝိတဒါနသံဃာဆေးရုံမှာလဲကိုဗစ်ကူးစက်မှုစတွေ့ပြီးထိန်းချုပ်လုပ်ကိုင်နေတယ်လို့နှိစက်သူတွေကဆိုပါတယ်ခင
်ဗျ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA ရဲ့အတန်းလေးစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ် VOA American အတန်းရဲ့တောက်ကြနေမနေ့ပိုင်းအတန်းလေးစီတူကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6353လိုင်းလမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်ဒုတိယပိုင်းမှာဆိုလို့ရှိရင်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့စီစဉ်ပေးထားပါတယ်
တချို့ကကြည်ချင်းနဲ့လာရတာဆိုတော့လေတခါတခါကြာ၄ရက်ခီး၅ရက်ခီး6ရက်ခီးတွေတွားရတာဆိုတော့ဒါမှ
တိုင်းရင်တည်လာတိုင်းရင်တည်လာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာကျွန်တော်တို့အပြည့်စုံဝင်သားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ဦးအောင်ခင်ဘတ်စင်တင်ပြတဲ့မြန်မာပြည်သုံးသချက်နဲ့ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတွေကိုထုတ်လွှင့်ပေးသားဖို့စီစဉ်ထားပါတယ်အခုလောလောဆယ်တော့ကျွန်တော်ပထမအဆုံးအနေနဲ့ဦးအောင်ခင်ရဲ့သုံးသချက်အစီအစဉ်ကိုစတင်တင်ပြပေးဖို့ရှိပါတယ်မြန်မာပြည်ပြည်တွင်းစစ်မှာဒီနေ့အတွင်းဖြစ်ပေါ်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးဆိုင်ရာသုတေသီအန်တိုနီဒေးဗစ်ရဲ့အကဲခတ်ချက်တွေကိုဦးအောင်ခင်ကအချင်းယုံရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
မြမပြည်မှာဆက်အာနာတိန်းတာတနစ်ရှိလာပြီးဖြစ်ပြီးပြည်သူရဲ့ခုခံတော်လှန်မှုဟာလည်းတနစ်နီးပါးရှိလာပါပြီဒါလို့ရေရှည်ပဋိပက္ခရှိနေလို့အာနာတိန်းစစ်တပ်ဟာတန်းပြည်ကိုချုပ်ကင်နိုင်တဲ့အနေအထားမှာမရှိဘူးလို့သုံးတတ်ကြပါတယ်။ပြည်သူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးအမြင်အမျိုးမျိုးရှိတဲ့အနေနဲ့ထိုင်းအခြေစိုက်လုံခြုံရေးရာဝါရင်သူတေတီအန်တိုနီဒေးဗစ်ရဲ့အကဲကတ်ချက်ကိုအချင်းချင်းတင်ပြလိုပါတယ်။ဒီနေ့ထဲမှာစစ်ကောင်စီနဲ့ PDF တပ်ဖွဲ့တွေရဲ့တိုက်ပွဲကိုပြည်ပြည်ပြည်ပြည်မြင်ရမယ်လို့လွန်ခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းထုတ် Asia Times သတင်းစာမှာခန့်မှန်းထားပါတယ်။ဆေးအုပ်ချုပ်ရေးအောက်ကလွတ်မြောက်ဖို့ရည်ရွယ်တဲ့2021ຫນွေဥတော်လိုင်းရေးဟာလွတ်လပ်ရေးရတဲ့1948လို့ပဲအကျိုးဆက်ကြီးမားတယ်လို့ဆိုပါတယ်။တင်းတင်းပြပါရှိလာပေမဲ့လက်နက်ကင်ပြိပက်ကဟာတောင်မတင်ရေမချဖြစ်နေပါတယ်။ဒါပေမဲ့အဓိကတိုက်ပွဲဝင်သူတို့ရဲ့အပ္ပာချက်နဲ့အာဏာချက်ကတော့သိတာနေပါပြီတဲ့။ဒီတိုက်ပွဲမှာဘေဘက်ကအတာရပွဲရှိမယ်ဆိုတာကိုဒီနေ့ထဲမှာရှင်းရှင်းလင်းလင်းသိနိုင်နိုင်မယ်လို့ဆိုပါတယ်မြမပြည်အလဲပိုင်းနဲ့ပြည်နယ်မှာမြို့တိုင်းလိုလို PDF တပ်တွေရှိနေပြီးလက်လုံမိုင်းဘုံးတွေကိုတုံးနေကြပါတယ
်လက်နက်ကင်တော်လိုင်းရေးရဲ့ဗဟုအချက်ချာဟာစကိုင်းနဲ့မကွေးတိုင်းဖြစ်နေတာကိုစစ်ကောင်စီလမ်းဖြန့်သွားပုံရပါတယ်အလောင်းမင်းတရားစစ်စင်ရေးဆိုပြီးရဟတ်ရင်နဲ့စစ်လင်ရင်တွေတုံးပြီးအကြီးအကျယ်ထိုးစစ်ဆင်ပေမဲ့ ပြည်သူတော်လှန်ရေးဟာအရှိန်မသေးသွားဘူးလို့ဆိုပါတယ်ဒါပေမဲ့PDFတပ်ဖွဲ့ဝင်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုနှစ်ခုရှိပါတယ်ခင်မီလက်နဲ့ရရှိရေးဟာပထမစိန်ခေါ်မှုဖြစ်ပါတယ်အခုတော့ကချင်ကရင်နဲ့ကရင်ပြည်တပ်ဖွဲ့တွေစီကရတဲ့မောင်းမြန်တနတ်တွေကိုတုံးလာပါတယ်ဒါပေမဲ့ဆက်တနတ်အာပီဂျီလောင်ချာမော်တာစတာတွေကိုမတုံးနိုင်တဲ့အတွက်မိုင်းထောင်ပြီးပြစ်ခတ်ဆုတ်ခ
အခုပီဒီအက်တွေတုံးနေတဲ့လက်လုံဘုံမှာပိုတက်ရှီယမ်နိုက်ထရိတ်နဲ့ဆာဖာရမ်ပုံတုံးနေတာကြောင့်ပောက်ကွဲမှုအားနည်းနေပါတယ်။အမိုးနီးယမ်နိုက်ထရိတ်ဖြူဝိုက်ကိုတုံးတဲ့ထိုင်းနိုင်ငံကမွတ်စလင်ပျောက်ကြားရဲ့လက်လုံဘုံကပိုပြီးပြင်ဆင်နေလို့ဆိုပါတယ်။ဒီနိုက်ဆောင်ရမ်မှုနဲ့လမ်းညွှန်မှုဘီဟာမရှိသေးတာဟာပီဒီအက်ရဲ့ဒုတိယလိုအပ်ချက်ဖြစ်ပါတယ်တဲ့။ ဒီစားရာပီဒီအက်တွေစုပြီးမြို့နယ်အစ်မမဟာမိတ်လောက်ထားပြီးမဲ့တိုင်းဒေသကြီးအစ်မမရှိသလောက်ဖြစ်နေပါတယ်။တော်လိုင်းရေးကိုထောက်ပံ့ပြီးအစ်မမြင့်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရမှာတာဝန်ရှိတယ်လို့ဆိုပါတယ်။ဒါလို့မလောက်ဆောင်နိုင်ရင်ပီဒီအက်တွေမှာလုံးပါပါလာမယ်အန္တရာယ်ရှိနေပါတယ်။NUGကထောက်ပံ့တဲ့ပီဒီအက်လှူရှားမှုတွေရှိပေမဲ့စစ်တပ်ရဲ့ဒေါ်စစ်ကိုခုကနိုင်မလားဆိုတာကိုတော့
မသိနိုင်သေးပါဘူးတမရော်ဟာအလွန်ကြီးမားတဲ့အဖွဲ့အစည်းဖြစ်လို့မပျက်စီးနိုင်ဘူးလို့မြန်သူတွေအများကြီးရှိပါတယ်တမရော်မရှိတဲ့မြန်မာပြည်ဆိုတာစဉ်းစားလို့တောင်မရဘူးလို့ပြောကြပါတယ်ဒါပေမဲ့တိုင်းပြည်ကိုကြီးစိုးဖို့စစ်ပြင်ဆင်တဲ့အခါတမရော်ဟာအားနည်းတဲ့ပြောက်ွက်တွေကိုရင်ဆိုင်လာရတဲ့အတွက်ကွဲပြားပြီးပျက်စီးသွားနိုင်ပါတယ်ပထမအားနည်းချက်ကစစ်တင်ရာအကြက်တဲဖြစ်ပါတယ်နေရာ ောင်းလောက်ရှိပါတယ်။ဒုတိယအားနည်းချက်ကတော့စိတ်ဓာတ်ကျဆင်းမှုဖြစ်ပါတယ်။လက်လုံးမိုင်းတန်နေစဉ်ခံရတဲ့စစ်သားတွေဟာပြန်သူတွေဝိုင်းနေတယ်မြင်ပြီးစိတ်ဓာတ်ကျဆင်းတဲ့အတွက်လူကြောင်းတိုက်ခိုက်မှုကိုအားကိုးလာရတာဖြစ်တယ်လို့ဆိုပါတယ
်။စစ်အာဏာသိမ်းမှုကြောင့်တပ်မတော်ရဲ့အမျိုးသားရေးရာအသွင်လက္ခဏာကွဲပြောက်သွားရတာဟာလေစစ်တီရဲ့အတွက်စိတ်ဓာတ်ကျစရာဖြစ်နေပါတယ်။ပြည်သူလူထုရဲ့ရွံရှာမုန်းတီးမှုတိုးပွားလာပြီးနိုင်ငံရေးတရားဝင်မှုကွဲပြောက်သွားတာဟာလေစစ်ကောင်စီပြောစကားကိုတန်တရားဖြစ်စေပါတယ်တဲ့လောလောဆယ်တော့စစ်ကောင်စီမှာလုံနိုင်ကြင်တိုင်းမဲ့အလားအလာရှိပေမဲ့နှစ်ကုန်ပိုင်းရောက်လာရင်မလုံခြုံတော့တဲ့အနေအထားကိုရောက်သွားနိုင်ပါတယ်ဒီလိုဖြစ်ဖို့ကလည်း PDF တွေအောင်ပွဲခါပြီးမနိုင်မနှင်းဖြစ်လာတဲ့စစ်တပ်ကိုအမဲ့ကြွေချွေနိုင်ဖို့လိုပါတယ်တဲ့ဒီအချိန်မှာကိုကန့်ဒေသနဲ့ထိုင်းမြန်မာနယ်စပ်မှာတိုင်းအနာတက်တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲဟာစစ်ကောင်စီကိုအများဆုံးအန္တရာယ်ပေးနိုင်ပါတယ်။ရခိုင်ပြည်နယ်အခြေအနေကလည်းစိတ်ချရတာမဟုတ်တဲ့အတွက်စစ်ကောင်စီဟာရသမျှအခွင့်အလမ်းကိုတုံးပြီးမေလအထိရှိမဲ့၆တွေ့ရာဒီအတွင်းမှာခုကစစ်အားကောင်းတဲ့သတိတိုင်းကိုဥတီပြီးအကြီးအကျယ်ထိုးစစ်ဆင်လိမ့်မယ်လို့မျှော်လင့်ရပါတယ်တဲ့။ဒီဤမှန်းချက်မအောင်မြင်ရင်တော့စစ်တပ်ရဲ့အားနည်းခြင်းနဲ့ပြောခွင့်တရားပေါ်ဆိုးလာွေးရှိပါတယ်ပြည်တွင်းစစ်မှာအပေါ်စီးမရလို့ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုတော့ခံမှန်းဖို့ခက်ခဲကြောင်းလုံလုံရေးရဝါရင်သူတေတီအန်တိုနီဒေးဗစ်ကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနောက်တော့ဆင်နိုင်ပါပြီခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ကျွန်တော်ဆက်လက်ပြီးတော့ VOA ကနေပြီးတော့တန်လေးအတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါခင်ဗျာ
အပတ်စ
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားတည်င်းထောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပြည်သူလူထုတွေကိုလုံခြုံတဲ့နေရာတွေတတ်မှတ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့အမျိုးသားညီညွတ်ရေးအတိုင်းအမြန်ကကောင်စီ NUCC ကနေနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။ရှင်းပြည်နယ်ထန်လန်မြို့မှာထပ်ပြော့မီးလောင်ကျွမ်းခဲ့တဲ့ဆိုတာနဲ့မြန်မာစစ်ဘေးရှောင်တွေကိုအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အစိုးရကဒုက္ခသည်များမပုံတင်ကတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ကရင်နီချင်းပြည်နယ်မကွေးနယ်စကိုင်းတိုင်းတို့မှာစစ်ကောင်စီကတာလွန်အင်အားနဲ့မြေပြင်နဲ့လေကြောင်းစစ်စင်ရေးတွေမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အပေါ်ပြည်သူလူထုကိုလုံခြုံတဲ့နေရာတတ်မှတ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကနေနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်ဇန်နဝါရီလ29ရက်နေ့ကစပြီး3ရက်အကြာကျင်းပါတဲ့ပထမကြိမ်ပြည်သူညီလာခံကနေကြေညာချက်တရထုတ်ပြန်လိုက်တာပါ။နာဆာကစစ်ကောင်စီအနေနဲ့ဂျီနီဝါသဘောတူညီချက်အပါအဝင်နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ပြီးတော့လူသားမျိုးနွယ်စုအပေါ်စိတ်ရဆိုးမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေသည်မျှပြင်းထန်စွာကန့်ကွက်ရှုတ်ချတယ်ဆိုပြီးနာဆာကစစ်ကောင်စီကိုကဘာကူလာပတ်မကလုံခြုံရေးကောင်စီကနေတဆင့်အပြစ်ပြစ်ဆိုင်ရာရဆိုးမှုခုံရုံးတို့အရေးယူပေးဖို့တောင်းဆိုခဲ့ပါတယ်။
မီးလောင်မှုအကြိမ်ကြိမ်ဖြစ်ပွားခဲ့တဲ့ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်ဖွဲ့ကပြီးခဲ့တဲ့ဇန်နဝါရီလ30-31ရက်နေ့နဲ့ဖေဖော်ဝါရီလ1ရက်နေ့တွေတုန်းကလည်းလူနေအိမ်တွေကိုထပ်မံမီးရှို့လိုက်တာကြောင့်ဖျားကြောင်တဲ့ကျောင်းအပဝင်အိမ်ခြေ64လုံးထပ်မံမီးလောင်ကြမ်းပြာကျခဲ့ပါတယ်။ဇန်နဝါရီလ30ရက်နေ့ကဖြစ်ပွားခဲ့တဲ့မီးလောင်မှုမှာထန်တလန်မြို့ပေါ်ကစုံမုံနဲ့ဖျားကြောင်ရက်ွက်မှရှိတဲ့အိမ်ခြေ38လုံးမီးလောင်ကျမ်းခဲ့ပြီးဇန်နဝါရီလ31ရက်နေ့ကတော့ TABC ရက်ွက်မှရှိတဲ့အိမ်ခြေ55အိမ်မီးလောင်ကျမ်းခဲ့တယ်လို့ဖေဖော်ဝါရီလ1ရက်နေ့တုန်းကလည်းကျောင်းရက်ွက်မှရှိတဲ့အိမ်တလုံးမီးလောင်ပြာကျခဲ့တယ်လို့ထန်တလန်မြို့နယ်စစ်ပေးဆောင်အရေးကိုကူညီပေးနေတဲ့ထန်တလန် Placement Affair Committee ကဖေဖော်ဝါရီလ1ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်အိမ်ခြေ2000ခန့်ရှိတဲ့လူရေ1000ဝန်းကျင်ခန့်နေထိုင်တဲ့ထန်တလန်မြို့မှာပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကစပြီးစစ်ကောင်စီတပ်ကလူနေအိမ်တွေကိုစတင်မီးရှို့ခဲ့တာဖြစ်ပြီးစက်တင်ဘာလကနေဖေဖော်ဝါရီလ1ရက်နေ့ထိမီးလောင်မှုအနည်းဆုံး23ကြိမ်ဖြစ်ပွားခဲ့ပြီးတော့အိမ်ခြေ1000နီးပါးလောင်ကျွမ်းပြာကျခဲ့ပါတယ်
ကရင်ပြည်နယ်ဖားပုံမြို့မှာစစ်ကောင်စီလက်အောက်ခံအရက်ဖက်ဆိုင်ရာဌာနအသီးသီးကဝန်ထမ်းတွေအနေနဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီး10ရက်နေ့နောက်ဆုံးထားပြီးတော့မြို့ပေါ်ကနေထွက်ပေးဖို့ KNU ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တပ်မဟာ9စီရေးချုပ်ရုံးကပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကတတိပေးစာတစ်စောင်ထုတ်ပြန်လိုက်ပါတယ် KNU ရဲ့အုပ်ချုပ်ရေးရန်ရာတွေပြက်စီးအောင်စစ်ကောင်စီကလုပ်ခဲ့တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့အခုလိုပြန်လုပ်ရတာဖြစ်တယ်လို့ဖားပုံမြို့နယ်မှာစစ်ကောင်စီအုပ်ချုပ်ရေးရန်ရဟာမြို့ပေါ်အနေငယ်တာကြံတော့တယ်လို့ KNU တပ်မဟာ9ရဲ့ပြူဟာမူဗိုလ်မှူးကြီးစောထုကျော်ကပြောပါတယ်အဲ့ဒီစာထုတ်ပြန်တဲ့အတိုင်းလိုက်နာမှုမရှိရင်ထိရောက်စွာအရေးယူမှာဖြစ်တယ်လို့မြို့ခံဝန်ထမ်းတွေဖြစ်ရင်လဲစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်တာတွေရှောင်ရှားဖို့လဲအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရှမ်းပြည်မြို့တော်တောင်ကြီးမြို့မှာဖေဖော်ဝါရီလ1ရက်နေ့အတန်တိတ်တပိတ်နေ့ကနေရာတော်တော်များများမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဘုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ည8နာရီအချိန်ခန့်ကစပြီးစစ်ကောင်စီတပ်တွေကလမ်းသွာလမ်းလာတွေကိုဆောင်ကျက်စစ်ဆေးမှုတွေဆက်တိုက်ပြုလုပ်ခဲ့ပါတယ်ဆိုင်ငယ်တွေဖုံးတွေကိုဖွင့်ကျစ်စစ်ဆေးပြီး VPN တွေလက်တုံးချောင်းထောင်တဲ့တပ်ပုံတွေတွေ့ရင်ဖမ်းဆီးတာတွေအရေးယူတာတွေပြုလုပ်ခဲ့တယ်လို့မြို့ခံလူငယ်တယောက်ကပြောပါတယ်အလားတူရှမ်းပြည်ရှေ့ပိုင်းတချီလေးမြို့မှာလည်း Siren Strike နေ့ကလန်ထက်စစ်တပ်ထောက်ခံတဲ့လူတွေထဲဘုံပေါက်ကွဲတာကြောင့်2ဦးသေဆုံးပြီး30ဦးတာဝန်ရရှိခဲ့ပါတယ်
ရခိုင်ပြည်နယ်ကမြို့ချောင်းမြို့မှာစစ်တပ်ထောက်ခံပွဲတွေကိုဇန်နဝါရီလ31ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။အဲ့ဒီစစ်တပ်ထောက်ခံပွဲကိုစစ်တွေပုံနာကျွန်း၊ဘူးဒီတောင်၊မောင်တော၊တောင်ကုတ်၊ကြောက်ဖြူနဲ့အမ်းမြို့နယ်တွေမှာတပ်မိတန်းစုဝင်တွေ၊စစ်မှုထမ်းဟောင်းတွေနဲ့ကြန့်ခိုင်ရေးပါတီဝင်တွေအပါအဝင်ဌာနဆိုင်ရာဝန်ထမ်းတချို့ကပြုလုပ်ခဲ့ကြတာပါ။အခုလိုရခိုင်ပြည်မှာတပ်ထောက်ခံပွဲတွေလုပ်တာဟာစစ်ကောင်စီကသူတို့နိုင်ငံရေးအချက်တဲမှာရခိုင်ပြည်သူတွေကိုဆွဲထည့်နေတာဖြစ်တယ်လို့စစ်တွေမြို့ခံတွေကပြောပါတယ် ဒီခေတ်ထဲနဲ့အော်တိုဘာလနဲ့နိုဝင်ဘာလကတည်းကရခိုင်ပြည်ကစစ်တွေနဲ့ကွာအပါဝင်မြို့တချို့မှာအလားတူစစ်တပ်ထောက်ခံပွဲတွေပြုလုပ်ခဲ့ကြပါတယ်။
အခုတတင်းလာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာထွက်ပြေးခိုလုံနေကြတဲ့မြန်မာနိုင်ငံက ID ကတ်လို့ခေါ်တဲ့ဒုက္ခသည်များမှတ်ပုံတင်ကတ်ထုတ်ပေးဖို့စီစဉ်နေပါတယ်။ဘာကြောင့်အခုလိုမျိုးစီစဉ်ရတာလဲလက်ရှိစစ်ဘေးရှောင်တွေရဲ့အခြေအနေကရောဘယ်လိုမျိုးရှိနေတယ်လဲဆိုတဲ့အကြောင်းစုံကိုတော့
ကိုရောဘက်ကစူးစီးပေးထားပါတယ်။ချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ဘေးရှောင်တွေမီဇိုရမ်ပြည်နယ်အတွင်းဘူမိုလုံခြုံမှုရှိစေဖို့အတွက်မီဇိုရမ်အစိုးရက Refugee ID Card ထုတ်ပေးဖို့စီစဉ်နေတာဖြစ်တယ်လို့ဒုက္ခသည်ကုမ္ပဏီအဖွဲ့အစည်းတစ်ခုဖြစ်တဲ့ NGO United for Democratic Myanmar တွဲဖက်အတွင်းမှကိုရစ်ချက်ကပြောပါတယ်
မြန်မာနိုင်ငံကရောက်လာတဲ့စစ်ဘေးရှောင်တွေအရေးကိုကင်တွယ်ဖို့မီဇိုရမ်ပြည်နယ်အစိုးရကပြည်နယ်ဒုတိယကော်မရှင်နာမင်းကြီးဒီစီအပါအဝင်ဒီထိုင်းဝင်ကြီးဌာနတာဝန်ရှိသူတွေတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ပြန်လည်ထူထောင်ရေးဌာနကတာဝန်ရှိသူတွေပါဝင်တဲ့အထူးတာဝန်ပေးအပ်ထားတဲ့အဖွဲ့
Task Force ကိုဖွဲ့စည်းခဲ့ကြပါတယ်အဲ့ဒီအဖွဲ့ဟာဇန်နဝါရီလ19ရက်နေ့ကမီဇိုရမ်ပြည်နယ်ရဲ့မြို့တော် Aizawl မြို့မှာရှိတဲ့စစ်ဘေးရှောင်စခန်းနဲ့ လွတ်တော်အမှတ်တွေရှိတဲ့နေရာကိုတွားရောက်တွေ့ဆုံပြီးစစ်ဘေးရှောင်တွေလုံလုံခြုံခြုံနေထိုင်နိုင်ဖို့နဲ့မီဇိုရမ်ပြည်နယ်အတွင်းလွတ်လွတ်လပ်လပ်သွားလာနိုင်ဖို့ Refugee ID Card ကိုထုတ်ပေးဖို့စီစဉ်ရတာလို့ပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာမြန်မာနိုင်ငံဘက်ကနေထွက်ပြေးခိုလုံလာတဲ့စစ်ဘေးရှောင်ဦးရေ3000ကျော်ရှိပြီလို့သိရပြီးစစ်ကောင်စီတပ်ဖွဲ့ဟာချင်းပြည်နယ်မှာထိုးစစ်ဆင်တိုက်ခိုက်မှုတွေအကြီးအကျယ်ဆင်နွှဲနေတာကြောင့်ချင်းပြည်နယ်ကမတူပင်မြို့နယ်ချန်တလန်မြို့နယ် ဇောတုမရာနေဘက်ကဒီတာခံတွေဟာမီဇိုရမ်ပြည်နယ်ဘက်ကိုထပ်မံထွက်ပြေးနေရတယ်လို့ဒုက္ခသည်ကုမ္ပဏီအဖွဲ့အစည်းတစ်ခုဖြစ်တဲ့ NGO United for Democratic Myanmar
တွဲဘက်အတွင်းဘူကိုရစ်ချက်ကပြောပါတယ်။ဒီမီဇိုရမ်နဲ့မြန်မာနဲ့နယ်စပ်ဒေသတွေမှာတော့တိရတလောက်ဆိုတော့ဟိုဒီဘက်ကလာတဲ့သူတွေအများကြီးရှိသေးတယ်။အဓိကအဖြစ်မတူတီဘာလို့ဘက်ကနေလဲအများကြီးလာကြတယ်။
တချို့ကချင်းနဲ့လာရတာဆိုတော့လေတခါတခါကျရင်၄ရက်ထိ၅ရက်ထိ၆ရက်ထိကြီးတွေပေါ်ရတာဆိုတော့အဲ့မှာလည်းဟိုစံကြမှုလေးတွေရှိတယ်။ဒီဆိုတော့တပင်းနယ်လုံးမှာတော့တတိယဆောင်၃ဝန်းကျင်လောက်တော့ရှိပြီ။ဒီခုလက်ရှိချင်းပြည်နယ်မြောက်ပိုင်းကလေးတီးတိမ်ကားလမ်းပေါ်ကကြီးရွာ၁၀ရွာလောက်ကဒီသခန့်ပြည်သူအနည်းဆုံး၃000ကျော်လောက်ဟာလဲကြီးရွာတွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ
င်းရင်တည်တည်ကန်ကျော်တစ်ချောင်းမှရှိတဲ့ရွာပေါ့နော်လမ်းမပေါ်ရှိတဲ့ရွာရွာအားလုံးပါပဲရွာအားလုံးကတော့ရှောင်နေလိုက်ပြီတချို့ကတော့သူတို့ဟိုတောင်ညာတောင်ညာမှာတောင်ညာမှာသူတို့တဲတွေမှာတော့ပုံနေလို့ရှိတယ်ဒီချက်တော့တချို့ကျတော့ဒီခြားရွာပေါ့အမှန်နဲ့နည်းနည်းလမ်းဝေးတဲ့ရွာပေါ့သွားတဲ့ဟာရှိတယ်ဒီကျတော့အများစုကတော့ဒီကလေးမျိုးပေါ်မှာဖေးဆောင်နေဖြစ်ဖြစ်ကလေးမျိုးပေါ်မှာဒီအချင်းကြီးဖြစ်နေတော့အိမ်ကြီးပေါ့အဲ့မှာလာလာပြီးတော့လာခု
အာနာသိန်းစစ်ကောင်စီဟာချင်းပြည်နယ်မြောက်ပိုင်းတိတိန်ဖလန်းမျိုးဘက်နဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မတူပြီးကံပလက်မျိုးနယ်တို့မှာထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ချင်းပြည်သူ့ကောက်ွယ်ရေးတပ်ဖွဲ့နဲ့နှိစင်ရက်ဆက်တိုက်ပွဲဖြစ်ပွားနေပြီးစစ်ပီးရှောင်ဦးကြီးလည်းနှိစင်နဲ့မျှဒူးလာနေပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မှာရှမ်းလက်နက်ကိုင်အဖွဲ့ချင်းချင်းကြားနေမည်ဆုံးမွေးအားကြိုင်မှုကြောင့်စစ်ဘေးသင့်စစ်ဆောင်ဦးရီထောင်တဲ့ချီရှိနေပါတယ်စစ်ဘေးဆောင်တွေဟာစားနပ်ရိက္ခာအပိုင်းမှာအခက်အခဲတွေနဲ့ကြုံနေကြရပါတယ်ဒီအကြောင်းကိုတော့နမ်ဟောင်ကလည်းစူးစီးတင်ဆက်ပေးထားပါတယ်ရှင်
ရှမ်းပြည်တောင်ပိုင်းကျေးတီမိုင်းကင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့ SSPP TNLA ပူးပေါင်းမဟာမိတ်တပ်နဲ့ RCSS ကြားတိုက်ပွဲတွေကြောင့်တိတ်ဆောင်နေရတဲ့စစ်ဘေးသင့်ရွာသားတွေအခုချိန်ထိနေရမပြတ်နိုင်ကြသေးပါဘူး။မိုင်းကင်မြို့ကတမိုင်းဝင်မွေတော်ကျောင်းတိုက်ဝင်းအတွင်းကိုဇန်နဝါရီလ6ရက်နေ့ကစစ်ဆောင်ခိုးလုံလာတဲ့ဝေသွေးရွာသူစစ်ဆောင်အမျိုးသမီးတဦးကစမ်းစကားနဲ့အခုလိုပြောပါတယ်
ကွန်ဒါစေကောပခန်းရောပဲမိုက်တိုင်းပဟမ်လေ
ကျမတို့တရက်အလုံးမရရင်တလမစားရတော့ဘူးတလအလုံးမရရင်တော့တစ်နှစ်လောက်မစားရတော့ဘူးတစ်ဖက်တွေလည်းပြန်ခူးရမယ်အလုပ်တွေပြန်လုပ်ရမယ်ပ
ဒီကရက်ပကမိုင်းကန်မျိုးအရှိမြောက်ဖက်နဲ့အရှိဖက်တကြောမှာအစီအက်ဆက်ကလှုပ်ရှားပြီးစစ်အင်အားဖြစ်နေချိန်မိုင်းကန်မျိုးနယ်ထက်အထိပါအက်ဆက်ပီပီမဟာမိတ်သက်တွေဝင်ရောက်လာခဲ့တာကြောင့်မိုင်းကန်မျိုးသားတွေပါထိတ်လန့်တုန်လှုပ်ခဲ့ရပါတယ်အခုလိုစိန်ခေါ်မှုတွေကြားစစ်ဆောင်ရွာသားတွေကိုကူညီမှုတွေမရမနာဆောင်ရွက်ပေးနေတဲ့လူငယ်အဖွဲ့က
ဆိုင်အလွယ်ကစစ်ဆောင်ကူညီပေးနေသူတွေအခက်အခဲတွေကိုအခုလိုပြောပါရစေ။ဒီတေယုပစ္စည်းတွေတေယုပို့ဆောင်နေနေရာမှာလည်းအခက်အခဲတချို့ရှိတယ်ပေါ့။တိုက်ပွဲကာလကြာလက်ချင်းကျတော့ဟိုစစ်ပေးဆောင်တွေကအတစ်ကအရောက်လာလိုက်အဟောင်းကမပြန်နိုင်သေးဘူး။အဲ့လိုမျိုးပေါ့လေပတ်လေဖြစ်နေတဲ့ချင်းကျတော့ကူညီရတာကသိဟိုပေါ့ရှင်းရအောင်အလင်းမမီဘူးပြောမှာပေါ့။တွားရေးလာရေးခက်ခဲတဲ့ကိစ္စပေါ့။
ဒီနေ့ကတော့ဒီနေ့ရဲ့ပေးနေတဲ့လူငယ်အဖွဲ့ကနေနားဆင်နိုင်ဖို့ VOA Burmese app ကိုလိုအပ်နေပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။မြန်မာစစ်ကောင်စီရဲ့စစ်စင်ရေးတွေမှာပြည်သူလူထုကိုလုံခြုံတဲ့နေရာတွေတတ်မှတ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကနေနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။ချင်းပြည်နယ်ထန်တလန်းမြို့မှာစစ်ကောင်စီတပ်ဖွဲ့ကပြီးခဲ့တဲ့ဇန်နဝါရီလကုန်နဲ့ဖေဖော်ဝါရီလဆမ်းမှာလူနေအိမ်တွေကိုထပ်မံမီးရှို့ရာကြောင်းဖျားကျောင်းတစ်ကျောင်းအပါအဝင်အိမ်ခြေ60လေးလုံးထပ်မံလောင်ကျွမ်းခဲ့ပါတယ်။
တရက်ရှင်ရဲ့ကုနာစင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ။တိုင်းသတင်းလွှာအစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာဖြစ်ပါတယ်။ဆက်လက်ပြီးတော့ကိုဝင်းမြင့်တင်ပြတဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပါဦးမယ်။ဒီတစ်ပတ်ကျန်းမာရေးကဏ တ်သူတွေမြင့်တက်လာနေတာနောက်ဆုံးအခုရန်ကွာဆဲဟုံကဝန်ထမ်းတွေမှာလည်းတွေ့ရှိခဲ့ရပါတယ်ဒီကိုဗစ်ကာဝေးနဲ့ပတ်သက်ပြီးတော့နယူးယောက်မြို့မှာရှိတဲ့ Whitehead Height ဆဲဟုံကညွှန်ကြားမှုနဲ့မြန်မာပြည်ကလူနာတွေကိုဖုံးဆက်ကူညီပေးနေတဲ့ကူးဆက်ရောဂါကူဒေါက်တာဇေယျတက်ကိုကိုဝင်းမင်းကဆက်သွယ်မြင့်မြတ်ထားပါတယ်
ဟုတ်ကဲ့ကတားတရားတက်နေကျွန်တော်တို့မြန်မာနိုင်ငံမှာဒီအိုမီခရွန်ကိုဗစ်မျိုးကွဲတစ်ပေါ့နော်ကူးစက်မြန်တာစတင်ပြီးတော့ဒီသတင်းပတ်အနှဲငယ်ကြာလာတဲ့အချိန်မှာနိုင်ငံတကာအတွေ့အကြုံတွေအရာအခုလက်ရှိအနေအထားမှာပေါ့နော်အဓိကဘာရနေဒီကစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းပထမအရေးကြီးဆုံးတစ်ချက်ကလေကျွန်တော်ဒီမှာနိုဗင်ဘာလကုန်တော့မှာစပြီးတော့တည်ထားမိကြတယ်တကယ်တမ်းတော့လက်တွေ့ဖြစ်လာတာဒီဇင်ဘာလဒုတိယပတ်လောက်မှာစပြီးတော့ကေစီဖြစ်လာတယ်တကယ်တက်လာတာတော့ဒီဇင်ဘာ18ရက်နေ့19ရက်နေ့လောက်မှာစပြီးတော့ဖြစ်လာတယ်ပေါ့နော်ပြီးွားတဲ့ခါမှာစတိုက်တက်လာတယ်အခုစပြီးတော့ကျွန်တော်တို့ကတော့ပို့ရောက်ပြီးတော့ပြန်ကြလာတယ်ပေါ့ဒီ February mid second week လောက်မှာဆိုတော့ကျွန်တော်တို့ bottom down လောက်ကိုကျွန်တော်တို့ suppress လုပ်နိုင်ပြီလို့ကျွန်တော်ကတွတ်တယ်ပေါ့နော်ဆိုတော့ဒီလိုပဲရှင်းကြည့်လိုက်လို့ရှိရင်တော့ဒီ South Africa မှာဖြစ်သွားတဲ့10ပတ်အချိန်ပေါ့နော်အဲ့လိုမျိုးကျွန်တော်တွတ်တာပေါ့ကွာ6ပတ်နဲ့10ပတ်လောက်ကြာနိုင်တယ်ပေါ့ဗျာဟိုနှစ်ပတ်လောက်ပြန်မှာတော့ပြီးတာတက်မယ်ဆိုတော့သူကြည့်ရတဲ့ပုံစံကိုပြောတာပေါ့နော်ဥပမာနိုင်ငံမှာရလာနိုင်တဲ့ data အနေထားရဒီလောက်တော့အများကြီးတော့မစစ်နိုင်သေးတော့ကျွန်တော်ပြောရတော့နည်းနည်းလေးတော့ခက်တယ်ဒါပေမဲ့လည်းရတဲ့အနေထားကိုကြည့်လိုက်လို့ရှိရင်နံပါတ်လေးတွေအစားတက်လာတော့ဟိုမကြလာတော့ဘူးရာကနန်းအနေ100ကနန်း200ကနန်းလောက်ဒီရှိလာပြီကျွန်တော်ဒီမှာဆိုရင်ဒီနေ့တနေ့ကို1000ကနန်းချီတီဒါကျွန်တော်စံတလေးတခုမှာ positive ဖြစ်တဲ့ဟာတွေပါလာတယ်အဲ့လိုအချိန်ဒီမှာရောက်တဲ့ခါကျတော့ဒီနိုင်ငံမှာတော့စစ်ဖို့အရန်ကိုတိုက်တွန်းတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီစစ်တာကဘယ်လိုမျိုးအထောက်အကူကြည့်လဲဆရာ
စစ်လိုက်လို့ရှိရင်ကျွန်တော်တို့က quarantine လုပ်တယ်အလုပ်မှာလသွားခိုင်းမှုအိမ်မှာရှိတဲ့အဖေမေဦးလေးအတော်ဒီကိုဖြစ်နိုင်လို့ရှိရင်တခါလဲစစ်ပြေးလိုက်တယ်ပေါ့ဆိုတော့ဒီတော့အရန်ကူတာကူတာကိုတိမာတာလည်းကျွန်တော်က quarantine လုပ်လို့ရမှာ quarantine လုပ်တာကိုလုပ်မှတာလည်းကျွန်တော်တို့တခြားလူတွေဆက်ပြီးတော့မကူတော့ပါအမှုဆိုရင်ဒီပိုးကမတရားတဖြစ်ကိုကူးတယ်အိမ်တိမ်မှာတယောက်ပဲဖြစ်လိုက်တိမ်လုံးဖြစ်ဖို့ချန်စာ90%ခန့်လုံးသေချာတယ်လို့ရှိတယ်ဒါအိုမီကရွန်လေအရင်တော့ဒေါက်တာတို့အရင်တော့စဖြစ်ဖြစ်ချင်းချိုင်းနာမှာဖြစ်တော့ဒီလောက်ထိမကူဘူးဒီလောက်တာကူးတဲ့ဟာတော့ဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့တကယ်ပြုတ်ပြုတ်ပြုတ်မရှိသမျှလူတွေပေါ့တော့ဆိုတော့အခုကတော့တခုကကျွန်တော်တို့ဘာလို့ခံနိုင်ရရှိသွားလဲဆိုတော့ကျွန်တော်တို့မှာလက်နက်တွေအများကြီးရှိပါတယ်နီးလန်းတွေကျွန်တော်တို့သိလာတယ်ဘယ်လိုလုပ်လို့ရှိရင်တတ်တာမလဲအောက်ဆီဂျင်ပေးခြင်းတို့ဟို
ကူလို့တော့မပြီးပို့တန်းနိုင်တဲ့စေးတော့မရှိသေးဘူးကိုရတာအမှန်ပဲဒါပေမဲ့ဒီပို့ကိုထိန်းနိုင်တဲ့ကျွန်တော်မှာနေလန်လေးတွေတော့ရှိလာတယ်ပေါ့နောက်တစ်ခုကျွန်တော်က ดูดิแทนซีပြီးတော့စစ်ဖို့စောင့်နေတာရှိတယ်ချမ်းရတယ်ချမ်းဆိုတော့အဲ့လိုမျိုးစစ်တဲ့လူတွေအတွက်ကလည်းအထဲထဲမှာလာစစ်တဲ့လူတွေဆိုလာစစ်ပြီးတဲ့လူတွေပေါ့ကျွန်တော်တို့လိုဆရာဝန်တွေဟိုဗော်လွန်တီးယာတွေသူတို့တော်လည်းအနေနဲ့များတယ်ကျွန်တော်စေယုံမှာဆိုလို့ရှိရင်အဲ့ထဲမှာတော်တော်များများကိုပေါ့စစ်ဖြစ်သွားကြတာဆိုတော့ဒီလိုလူတွေကိုကျွန်တော်တို့ကဘယ်လိုမျိုးလူစုခွင့်အောင်လုပ်ပေးနိုင်လ
ne jee wale. Eik test ya ayan lue baale, chano pama nenga ma shi de test ba, chano PCR ma lo bao, chano antigen test pe lo do ra.
Amiya, sete kiri ya le wasi ya na?
Ho te kimiya. Sete lo ya nenge antigen test ba, ima me se lo ya le haa diya kuwa, agu che maale. Aso ya ka, te ye wengu, te lo tina nga maro seigan lo para bano, di Walgreen o, Rite Aid o, publi ya seigan, se we lo ya le ne ya le po. Ima, pama madube ne, Wabiro di serio, di maro nasali dollar, chiama pono, the nakupare, the kali jalo chain, sali dollar long to a young baby. So, Lurio, DPCU, where do you look be like?
Okay, see, I don't mind. I'm a sipo to a soy, you know, for the council transition.
So, no, so yeah, I'm a little bit in any ama solution, probably got the middle of your Luma, Ludana, your damn hope of who, time you really look like Lucian, and Yai, a chomia. กูไหนกันมาดูชื่อเนี่ยลูกบ้านเนี่ยมาสอดตะกูเก็บไปไหนมาเลยประมาณนั้นมันหวยชื่อเอเบซอนเนี่ยดูว่าซะเลยไม่เอาชื่อไปเลยที่มูลาแดนเจ้านี่มาเว็บผิดๆพุ่งนี้เจ้านี่มาเว็บผิดๆแต่มาหมดไปเนี่ยเจตนาจะมาไอ้เสียงมาเว็บผิดๆอสมมุติสมมุติกูเนี่ยโหโรงงานเช่นนี้แลปั่นนี่แหละเสร็จอยู่นี่มาเว็บผิดๆอดีตก็เลยโหอลุตมะนี่ปอซิทีฟผิดโลถั่วตัวลงเองงาโรงงานกูนี่ไม่เลไหนนี้ส่วนเฮาตะกะหน้าท่าๆไปป่ะ ပြုတ်လို့လဲဆိုကျွန်တော်တို့လည်းစေယူမှာရန်နေတာပဲဟုတ်တယ်မှာကျွန်တော်တို့ပေါ့စတီဗ်ပြန်ကျွန်တော်တို့လောက်ကမှရပြီးပြန်ရတာပဲဗျမပြန်လို့မမရတာဒါမဲ့ကျွန်တော်ရှိတဲ့လူနဲ့ကျွန်တော်ရအောင်ရန်နေဒီလိုကျွန်တော်လုပ်တဲ့အလုပ်ဆိုရင်တစားခွဲလောက်ကိုလုပ်ချင်လို့ရမယ်ရဆဲနိုင်လောက်ဒီကျွန်တော်နေနေရတယ်ဒီလိုမျိုး test kit တွေကိုလွယ်လွယ်ကူကူနဲ့ရအောင်တမန်နိုင်ငံမှာအင်ဂျင်နီယာချင်းနိုင်ငံဒီမှာပေါ်ချင်တော့ချင်းရပါတယ်ဟိုဒီလိုမျိုးပေါ်ချင်းဒီလိုစစ်လို့ရချင်းဒီဘာပေါင်းသွားလဲဆိုတော့ဟိုပေါ်စတီဗ်များများထွက်တာကြောက်စရာမဟုတ်ပါဘူး ကျောက်စရာပါလဲဆိုပေါ်စတီဗ်လာမပေါ်စဟိုကိုမှဒီရောဂါရှိလာမရှိလာမသိတဲ့လမ်းလမ်းမှာရှောက်သွားပြီးတော့ဒူပေါင်းကြောင့်များဆိုကူသွားတယ်ဟာပိုကြောက်ဖို့ကောင်းပါတယ်ဘာလို့လဲဆိုတော့ဒီနေ့ဒီချိန်အထိဒီရောဂါကိုကုနိုင်တဲ့နေရာနဲ့ကာကွယ်ပေးရမယ်ဘယ်လိုကာကွယ်ပေးလဲ reinforcement ကိုခေါ်တယ်အပြင်မှာသွားရင်mask တက်ပါဟိုတော့ပုံမှန် စစ်ပါစစ်နိုင်တဲ့အနေအထားတစ်ခုရှိရင်စစ်ပါမစစ်နိုင်ဘူးဆိုလို့ရှိရင်ကိုယ်စိတ်ထဲမှာဒီယောဂဖြစ်တယ်လို့သတ်မှတ်ထားပါပြီကိုယ့်အကူကိုယ်တိုင်လုပ်နေပါအနည်းဆုံးတော့၅ရက်တော့နေရပါတယ်ကိုယ့်အကူအောက်ဆီဂျင်တိုင်းကိုယ့်အကူရေမြများတော့ဟိုလေဗင်းနိုင်လေဗင်းနိုင်စီတော့ဒီလိုမျိုးပဲပေါ့နော်ယောဂလက္ခဏာရှိတဲ့ဟာမှုတီးပြီးကျွန်တော်လုပ်ပေးလိုက်တယ်ဖျားတယ်အဓိကလေဗင်းနိုင
ကျင်းထန်မှုကနေပါတယ်ရောဂါမဖြစ်ဘူးဆိုတာမဟုတ်ပါဘူးအရင်တစ်ခေါက်ဒေါက်တာဖြစ်သားပြီးရပဲဖြစ်ဖြစ်အိုမီကရောင်းချက်ကတော်တော်လေးလွယ်ပါတယ်ဟုတ်ကဲ့ကျေးဇူးများကျေးဇူးများပါကိုဝင်းမဲတင်ဆက်ခဲ့တဲ့ကျမရဲ့အစီအစဉ်ကိုနောက်တော်တာဆင်ခဲ့ရတာဖြစ်ပါတယ်ဒီကနေ့အတန်းလွင့်အစီအစဉ်လေးတောက်ကြနေမှာပဲအတန်းလွင့်အစီအစဉ်လေးလည်းဒီမှာတင်မဲ့ပြီးဆုံးပြီးဖြစ်ပါ
This program has come to you from the Voice of America, Washington.